This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီတော်တက်ရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်တွေကနေကင်ဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်တာအပ်ပါတယ်ဒီကနေ့2025ခုနှစ်ဇူလိုင်လ17ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ခုပထမဆုံးဗီဒီယိုအန်ယူဂျီစီရေးသတင်းကောင်းနှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးပါမယ်ရှင်
ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ17ရက်နေ့ညပိုင်းမှာတင်ပြပေးမယ်ဗီဒီယို NUG စစ်ရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစစ်ရေးသတင်းအနေဖြင့်စကိုင်းမြို့နယ်လင်းတလူရွာကစစ်ဘေးရှောင်ဖုန်ကြီးကျောင်းကိုစစ်တပ်ကလေရင်နဲ့ဘုံကျဲတာကြောင့်စစ်ရှောင်ပြည်သူ30ခန့်ဒေဆုံးပြီးဒဏ်ရာရသူများတာကြောင့်တည်ဆုံးသူမြင့်တက်လာနိုင်တယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။စကိုင်းမြို့နယ်ကလင်းတလူရွာမှာရှိတဲ့စစ်ဘေးရှောင်များနေထိုင်ရာဖုန်ကြီးကျောင်းကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ဘုံကျဲခဲ့တာကြောင့်စစ်ရှောင်ပြည်သူ30တည်ဆုံးခဲ့ပြီးဒဏ်ရာရသူများလွန်တဲ့အတွက်တည်ဆုံးသူအရေအတွက်မြင့်တက်လာနိုင်တယ်လို့ NUG ဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံလက်ကလူမှုကွန်ရက်မှာအသိပေးထားပါတယ်။ဇူလိုင်လ10ရက်ညတကောင်ရံဖြစ်တဲ့ည12နာရီကနေဒီနေ့ဇူလိုင်17ရက်မနေ့တနာရီကြားမှာစစ်တပ်ကတိုက်လေရင်နဲ့နှစ်ကြိမ်တိုင်ဘုံကျဲခဲ့တာကြောင့်လင်းတလူကျေးရွာဖုန်ကြီးကျောင်းမှာစစ်ဘေးရှောင်နေသူတွေထိခိုက်ဒေဆုံးခဲ့ရတယ်လို့ဒေတာတွင်သတင်းရင်းမြစ်တွေကလည်းပြောပါတယ်။ NUG ဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံလက်ကစကိုင်းမြို့နယ်လင်းတလူကျေးရွာကစစ်ဘေးရှောင်တွေရှိရာဖုန်ကြီးကျောင်းနှစ်ကြိမ်ဘုံကျဲတိုက်ခိုက်ခံရတာမှာလောလောဆယ်စစ်ဘေးရှောင်ကလေးလူကြီးစုစုပေါင်း30ခန့်ဒေဆုံးသွားတယ်လို့သိရပြီးနောက်ထပ်တည်ဆုံးမှုရှိနိုင်တယ်လို့ဒဏ်ရာရသူတွေလည်းများနိုင်တဲ့အကြောင်းမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ရေးသားပြီးအသိပေးထားပါတယ်စစ်ရှောင်ပြည်သူအများစုဟာကျောစရာရွာကဖြစ်ပြီးဒဏ်ရာရသူတွေကိုစေဝါကူတမှုတွေလှုပ်ဆောင်ပေးနေပေမဲ့စေဝါနဲ့ကျန်းမာရေးဆောင်ရှောက်မှုပေးနိုင်တဲ့ဆရာဝန်တူနာပြုလိုအပ်ချက်ကြီးမားနေတယ်လို့သိရပါတယ်ပြီးခဲ့တဲ့မေလ12ရက်နေ့တုန်းကလည်းစကိုင်းတိုင်းဒပရင်မြို့နယ်တဲကအိုထိန်ခွင်းရွာစာတင်ကျောင်းကိုအကျန်းဖက်စစ်တပ်ကကလစတာဘုံးတွေအသုံးပြုပြီးဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကျောင်းသားကျောင်းသူနဲ့ဆရာမ30နီးပါးတေဆုံးခဲ့ရပြီးတရာဦးခန့်ထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်ခင်ဗျာဒုတိယသတင်းအနေဖြင့်ဖားကန့်ဒေတာကစစ်ကောင်စီနဲ့ပြည်သူစစ်တပ်စခန်းတစ်ခုကို KIA သိမ်းပိုက်တဲ့သတင်းကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်ကခွန်ဆိုင်ရံရွာမှာရှိတဲ့စစ်ကောင်စီနဲ့ပြည်သူစစ်ပူးပေါင်းတပ်စခန်းတစ်ခုကိုကချင်လွတ်လပ်ရေးတပ်မတော် KIA ပူးပေါင်းတပ်ကမနေ့ဇူလိုင်လ10ရက်မှာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။ဇူလိုင်လ10ရက်နေ့ကလီဒိုလန်းလဝါကျေးရွာအုပ်စုခွန်ဆိုင်ရန်ကျေးရွာတင်းကျိုင်းမှာအခြေစိုက်တဲ့စစ်ကောင်စီတပ်စခန်းကို KIA ပူးပေါင်းတပ်ကတိုက်ခိုက်ချေမှုန်းနိုင်ခဲ့တာလို့သိရပါတယ်။အဲ့ဒီစစ်ကောင်စီတပ်စခန်းကိုမနေ့ဇူလိုင်လ10ရက်မနေ့4နာရီခန့်မှာလျှက်တပြက်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးမနက်6နာရီအချိန်မှာစခန်းကိုသိမ်းပိုက်နိုင်ခဲ့တာလို့ဒေတာတွင်သတင်းရင်းမြစ်တွေကအသိပေးပါတယ်။စခန်းသိမ်းတိုက်ပွဲအတွင်ထိခိုက်ကြဆုံးမှုနဲ့လက်နက်ခဲယံသိမ်းဆဲရရှိတာစစ်တုံးမှန်အဖြစ်ဖမ်းမိတာစတဲ့အခြေအနေတွေကိုတော့စုံစမ်းနေစေလို့ဆိုပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဇူလိုင်လ5ရက်နေ့ညပိုင်းကလည်းတနိုင်းကနေဖားကန့်ဒေတာကိုစစ်ကူလာတဲ့စစ်ကောင်စီတပ်ဖွဲ့ကိုနိုင်ရဒေတာကနေကြားဖြတ်တိုက်ခိုက်ခဲ့ရာစစ်တပ်ဘက်ကအထိနာခဲ့ပြီးလက်နက်နဲ့စစ်သုံးမှန်းတွေရရှိခဲ့တယ်လို့ဒေတာတွင်သတင်းရင်းမြစ်တွေစီကသိရပါဗျာခင်ဗျာဆက်လက်ပြီး Wallah nega yele mo yuago, sitaka leyene lejin takai dajao, yatata ute zombi, nga u danya yare trengo tempia piba me. Sagain tai wallah mu nerega yele mo yuago, a champa sitaka leyene lejin layout takai dajao, yatapi do ute zombi, nga u danya yatare lu. Wallah information and nagwaga, dine zulain satya ma topia mare, dine zulain la satya ni mene kuna I can't chema, wallah mu ne shi chama shide yele mo yuago. တရဲဦးလေတက်ကနေတက်လာတဲ့ဂျက်ဖိုက်တာတစ်စင်းကပေါင်း150ဘုံးသီး6လုံးကျဲချတိုက်ခိုက်ခဲ့ပြီးစစ်တပ်နဲ့တဂျင်အပါအဝင်လေကြောင်းတိုက်ခိုက်မှု၄ကြိမ်လုပ်ခဲ့တာလို့သိရပါတယ်။အကြံဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှု၄ကြိမ်မှာအသက်50ကျော်အရွယ်အမျိုးသားတဦးသေဆုံးကငါးဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဝက်လက်အင်ဖော်မေးရှင်းနဲ့နက်ဝက်ကအသိပေးထားပါတယ်။အကြံဖက်စစ်တပ်ဟာ ဆလဘီမြန်မာထိုင်းနယ်စပ်မြို့ဖြစ်တဲ့မောတောင်မြို့ကိုစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းတနင်္သာရီမြို့နယ်တဲကမြန်မာထိုင်းနယ်စပ်မြို့ဖြစ်တဲ့မောတောင်မြို့ကိုစစ်ကောင်စီကမနေ့ဇူလိုင်10ရက်မှာလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ကရင်မျိုးသားအစည်းအရုံး KNU တပ်မဟာလီဘိတ်တဝဲခရိုင်ကဒီနေ့ဇူလိုင်17မှာထုတ်ပြန်ပါတယ်။ဇူလိုင်10ရက်ကမောတောင်မြို့အမှတ်9ရပ်ကွက်ကိုစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးအိမ်တလုံးပျက်စီးသွားတယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုဟာနေဆက်မျိုးဖြစ်တဲ့မောတောင်ဒေသကိုစစ်ကောင်စီကလေရင်နဲ့ပထမဆုံးအကြိမ်လာကျဲတာဖြစ်ပြီးလူထိခိုက်မှုမရှိဘူးလို့သိရပါတယ်။ဇူလိုင်10ရက်ကလည်းရေပြူမြို့နယ်တဲကခလာရ282တရင်က KNU ဘိတ်တဝဲခရိုင်နယ်ကို120မမလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်ကော့လိုင်းနဲ့မယန်းချောင်းကြားကလူနေအိမ်ပေါ်ကျရောက်ပြီးကလေးငယ်3ဦးအပါအဝင်မိသားစုဝင်4ဦးသေဆုံးကမိခင်ဖြစ်သူဒဏ်ရာရခဲ့တယ်လို့ KNU ဗဟိုကအသိပေးထားပါတယ်။အဲ့ဒီမိသားစုဟာမြဝကျွန်းမော်ဒေသကနေလာရောက်နေထိုင်သူတွေဖြစ်ပြီးအသက်2နှစ်ခွဲနဲ့17နှစ်အရွယ်ကလေးငယ်နဲ့အသက်50အရွယ်ဖခင်ဖြစ်သူတို့တေဆုံးကအသက်36နှစ်အရွယ်မိခင်ဖြစ်သူပြင်းထန်ဒဏ်ရာရသွားတယ်လို့သိရပါဗျ။စစ်ကောင်စီဟာအရသာပြည်သူနေထိုင်ရာနေရာတွေကိုလူအခွင့်ရေးချိုးဖောက်မှုတွေမကြာခဏပြုလုပ်နေတာကြောင့်ကလေးငယ်တွေအပါအဝင်ပြည်သူတွေထိခိုက်တေဆုံးဒဏ်ရာရတာတွေဖြစ်နေတယ်လို့ KNU ဗဟိုထုတ်ပြန်ချက်မှာဖော်ပြထားပါဗျ။စစ်ကောင်စီရဲ့လုပ်ရက်တွေဟာလူအခွင့်ရေးနဲ့ကလေးသူငယ်အခွင့်ရေးကိုချိုးဖောက်တာဖြစ်တဲ့အတွက် KNU ဗဟိုကပြင်းပြင်းထန်ထန်ရှုတ်ချထားပါတယ်ခင်ဗျာ။ဆလဘီညာဦးနယ်ကရွာတွေကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်မှုမှာစစ်သား30ထပ်မင်းတေဆုံးတဲ့တရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းညာဦးမြို့နယ်တဲကရွာတွေကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်ကိုပစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်သား30ဦးထပ်မင်းတေဆုံးသွားတယ်လို့ပုပ်ပါ Production and Guerrilla Force PPGF အဖွဲ့ကထုတ်ပြန်ထားပါတယ်။ညောင်မြို့နယ်ကကြေးရွာတွေကိုစစ်ကြောင်းထိုးနေတဲ့စစ်ကောင်စီတပ်သားတွေဇွန်လ26ရက်နေ့ကကင်းစလုတ်ရွာကိုမီးရှို့နေစဉ်မဟာမိတ်တပ်ဖွဲ့တွေပိတ်ဆို့တိုက်ခိုက်ခဲ့ရာစစ်တပ်ဘက်က MI-35 ရဟတ်ယာဉ်နဲ့3ချိန်ပစ်ကူပေးတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့စီက60မမဘုံးသီးတွေနဲ့ RPG ထိပ်ဖူးတွေတင်းဆဲရရှိခဲ့ပြီးစစ်သား30ခန့်သေဆုံးသွားတယ်လို့အသိပေးပါတယ်။ဇူလိုင်လ1ရက်နေ့မှာလဲမောင်ကုတ်တောရွာကိုမီးရှို့နေတဲ့စစ်သားတွေကိုတော်လိုင်းရဲဘော်တွေဝင်ရောက်တိုက်ခိုက်ခဲ့ရာစစ်သား3ဦးဒဏ်ရာတွေနဲ့ထွက်ပြေးသွားခဲ့ပြီးရွာပလဲကြီးရွာကိုမီးရှို့နေတဲ့စစ်ကြောင်းနဲ့တွားရောက်ပူးပေါင်းခဲ့တယ်လို့သိရပါတယ်။ဇူလိုင်လ2ရက်နေ့မှာတော့တောင်တော်ကြီးရွာကိုမီးရှို့နေတဲ့စစ်သားတွေကိုတွားရောက်တိုက်ခိုက်ခဲ့ရာမှာစစ်သား10ဦးသေဆုံးပြီးတော်လိုင်းတပ်တွေဘက်ကရဲဘော်12ဦးကြာဆုံးကရဲဘော်5ဦးဒဏ်ရာရခဲ့ပြီး MA1 နှစ်လက်နဲ့ပြောင်းချောတနက်တလက်ဆုံးရှုံးခဲ့တယ်လို့ Popa Production and Guerrilla Force PPGF အဖွဲ့ကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီဝမ်ပေါင်ကျင်းနီကားတွေကိုကင်းဆောင်ပေးရတဲ့စစ်သား6ဦးဆလင်းကြီးပကဖထံအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်။တရုတ်ယင်းနီမြုံနံမှုကုမ္ပဏီဖြစ်တဲ့ဝမ်ပေါင်ကကျင်းနီတဲကားတွေကိုကင်းဆောင်လိုက်ပေးရတဲ့စစ်သားတွေထဲက6ဦးမြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနဆလင်းကြီးမြို့နယ်ပကဖအဖွဲ့ထံလက်နက်နဲ့တကွအလင်းဝင်လာတယ်လို့ဆလင်းကြီးမြို့နယ်ပကဖအဖွဲ့ကဒီနေ့ဇူလိုင်17ရက်မှာထုတ်ပြန်ပါတယ်။အလင်းဝင်ရောက်သူ6ဦးဟာဆလင်းကြီးမြို့နယ်ကြောင်မြတ်တောင်စစ်တပ်အထိုင်စခန်းကဖြစ်ပြီးလက်နက်ငယ်2လက်ကြီး300တောင်လက်ပစ်ဗုံး2လုံးကြည်ပေါက်10ခုကြီးကား2စုံနင်းမိုင်းတစ်လုံးယူဆောင်ကဇူလိုင်လ9ရက်နေ့မှာအလင်းဝင်လာတာလို့ဆိုပါတယ်။ကျမ်းပတ်စစ်တပ်အနေနဲ့နိုင်ငံရဲ့ဒေသအများစုကိုထိန်းချုပ်နိုင်ခြင်းမရှိတော့သလို နိုင်ငံတွင်းကတရုတ်အပါအဝင်နိုင်ငံများယင်းနှိမ့်မြှုပ်နှံမှုတွေကိုကာကွယ်စောင့်ရှောက်နိုင်ခြင်းမရှိဖြစ်နေပြီလို့ဆလင်းညွှန်းမြို့နယ်ပကဖအဖွဲ့ကပြောပါတယ်။မြို့သားညီညွတ်ရေးအစိုးရပြည်သူ့ကာကွယ်ရေးတပ်မတော်နဲ့ပကဖအဖွဲ့တွေကသာပြည်သူလူထုလုံခြုံရေးနိုင်ငံများယင်းနှိမ့်မြှုပ်နှံမှုများတည်ငြိမ်စေရေးတို့ကိုအာမခံလှုံ့ဆော်ပေးလျက်ရှိတယ်လို့အသိပေးထားပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့1နှင့်တပ်ဖွဲ့ဝင်များ၏ပုံရိပ်ကိုအသုံးချ၍ကြော်ကြော်အမည်ဖြင့် Facebook အကောင့်မှအလူငွေလိမ်လည်ကောက်ခံနေတဲ့သတင်းကိုတင်ပြပေးပါမယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့1နှင့်တပ်ဖွဲ့ဝင်များ၏ပုံရိပ်များကိုအသုံးချ၍ကြော်ကြော်အမည်ဖြင့် Facebook အကောင့်မှအလူငွေလိမ်လည်ကောက်ခံခြင်းများရှိနေတယ်လို့သတိပေးဖော်ပြပါတယ်။တော်လိုင်းကာလအတွင်းရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့1အနေဖြင့်ငွေကြေးအလွဲသုံးစားမရှိစေရန်ဆောင်ရွက်ခဲ့တော်လဲမတမာသူများမှလိမ်လည်အလူခံခြင်းဂုံပြုတ်မှတ်တမ်းလွာအတုပြုလုပ်၍အလူငွေများရယူခြင်းစသည်တို့ကိုပြုလုပ်၍ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့1နှင့်တော်လန်ရေးဤပုံရိပ်ကိုဖျက်ဆီးနေတယ်လို့အသိပေးဆိုထားပါတယ်ထို့သောလိမ်လည်နေသူများများပြားလာသည့်အတွက်ပြည်သူများအနေဖြင့်ကူညီထောက်ပံ့မှုများပြုလုပ်သည့်အခါသတိပြုကြရန်နှင့်တစုံတစ်ယောက်မှဖြစ်စေတပ်ဖွဲ့ဤပုံရိပ်ကိုအသုံးပြု၍ဖြစ်စေအလူခံမှုများရှိလာပါကလည်းချက်ချင်းကူညီခြင်းမပြုဘဲရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့1ဤ official facebook page ထံတွင်ဓာတ်ရိုက်အတည်ပြုမေးမြန်းနိုင်ကြောင်းသတိပေးကြေညာထားပါတယ်ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့1ဤပုံရိပ်ကိုအသုံးပြုပြီးတော့လိမ်လည်သူတွေကိုထိရောက်သောအရေးယူမှုများဆက်လက်ဆောင်ရွက်သွားမယ်လို့လည်းဆိုထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ video energy သတင်းတောက်ကိုခန့်နှင့်တာကီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
သတင်းသတင်းတွေကိုနားဆင်ရပြီးမှာတော့ခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ကျွန်မຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါ2025ခုနှစ်ဇူလိုင်လ17ရက်နေ့ရေဒီယို NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမုံပါပထမဆုံးတင်ပြပေးမယ့်သတင်းကတော့နယူးယောက်ဘက်ဖလိုမှာကျင်းပခဲ့တဲ့မြူဒေါ်လာရေးနိုင်ငံရေးဆွေးနွေးပွဲသို့ NUG CRPH နဲ့သမ္မတကြီးဦးကျော်မိုးထွန်းတို့တက်ရောက်ခဲ့တဲ့တဲ့ရင်ဖြစ်ပါတယ်။အမေရိကန်နိုင်ငံနယူးယောက်ဘက်ဖလိုမှာမြို့တော်လေးနိုင်ငံရေးဆွေးနွေးပွဲကိုဇူလိုင်လ5ရက်နေ့နဲ့6ရက်နေ့တွေမှာနေ့ရက်တာကျင်းပခဲ့ပါတယ်။အဆိုပါနေ့ရက်တာမြို့တော်လေးဆွေးနွေးပွဲတို့ CRPH, NUG, NUCC မှကိုယ်စားလှယ်များမြို့သမီးကိုစားပြုအဖွဲ့ကောင်ဆောင်များ2020ရွေးကောက်ခံအမှတ်များမှကိုယ်တိုင်တက်ရောက်ခဲ့ကြပါတယ်။ဇွန်ကတဆင့် EAO ကောင်ဆောင်များကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံသမ္မတကြီးဦးကျော်မိုးထွန်းPLA အတွင်ရမူလူပေါင်းသစ်ပါတီအတွင်ရမူမြေပြင်တွင်ဥဆောင်တိုက်ပွဲဝင်နေသည့်လူလူကောင်းဆောင်များ LPDF PDF ကောင်းဆောင်များနိုင်ငံအကျဉ်းသားဟောင်းများ ABSDF ရေပေါ်ဟောင်းများအမေရိကန်နဲ့ကနေဒါရှိຫນွေဦးဒေါ်လာရေးကိုဥဆောင်နေသူများအဝေးရောက် NLD ပါတီဝင်များကိုရီးယားဂျပန်ဩစတြီးယားဂျာမနီထိုင်းရှိຫນွေဦးဒေါ်လာရေးဥဆောင်သူများတက်ရောက်ကြကရင်းနှီးပွင့်လင်းစွာဆွေးနွေးအကြံပြုခဲ့ကြပါတယ်ဆွေးနွေးပွဲမှာပုံသဘောထားတူညီချက်များရရှိကအောင်မြင်မြင်ပြီးမောက်ခဲ့တယ်လို့သတင်းရရှိပါရရှင်နောက်ထပ်တင်ပြမယ့်သတင်းကတော့စစ်ကောင်စီကပြင်ဆင်နေတဲ့ရွေးကောက်ပွဲဟာအနည်းငယ်ရှိတဲ့အလှည့်ပြမှုတစ်ရက်ဖြစ်ကြောင်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးထုတ်ဖော်ပြောကြားတဲ့အကြောင်းအရာပဲဖြစ်ပါတယ်စစ်ကောင်စီကပြင်ဆင်နေတဲ့ရွေးကောက်ပွဲဟာအနည်းငယ်ရှိတဲ့အလှည့်ပြမှုတစ်ရက်ဖြစ်ကြောင်းမလေးရှားနိုင်ငံသားရဲ့ဝန်ကြီးကထုတ်ဖော်ပြောကြားလိုက်ပါတယ်မလေးရှားနိုင်ငံသားရဲ့ဝန်ကြီးဒါတုတ်စီရီမိုဟာမက်ဟာဆန်ကရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံသားရေးဝန်ကြီးများအစည်းအဝေးမှာပြောကြားခဲ့ပါတယ်။ဒိဗယ်ရှိသောရွေးကောက်ပွဲတရက်အတွက်ငြိမ်းချမ်းရေးယုံကြည်မှုနှင့်အားလုံးပါဝင်နိုင်မှုတို့သည်အငင်းပွားဖွယ်မရှိသောအခြေခံများဖြစ်ရပါမယ်။သို့သောစစ်ဘေးဒဏ်ခံနေရသောဤရှေ့တောင်အာရှနိုင်ငံတွင်ထိုအခြေခံများလုံးဝမရှိပါလို့၎င်းကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံတွင်အတူရောင်ရွေးကောက်ပွဲကျင်းပ၍စေအိုစုဟာနိုင်ငံ၏အကြက်တဲကိုယုံထွက်ဖို့ဟန်ပြင်းနေပါတယ်ရှင်။ဆလပီရှမ်းပြည်တောင်ပိုင်းမြို့သားများလူမျိုးရေးအဖွဲ့အစည်း SSNL ဖွဲ့စည်းတည်ထောင်တဲ့တရင်ကိုလည်းတင်ပြပေးပါမယ်။ရှမ်းပြည်တောင်ပိုင်းမြို့သားများလူမျိုးရေးအဖွဲ့အစည်း SSNL ဖွဲ့စည်းတည်ထောင်လိုက်တယ်လို့သိရပါတယ်။လူဦးတော်လိုင်းစတင်ချိန်မှအစပြုပြီးဆီယနာတိမ်မှုကိုစန့်ကျင်ဆန္ဒပြခဲ့တဲ့အစုအဖွဲ့များ၊ဂျမ်းမပန်းအာနာဖီဆန်မှုစီရီယံဝန်ထမ်းများနဲ့လက်နက်ကိုင်တော်လိုင်းဆင်နွှဲသည့်အထိတက်တက်ကြွကြွပါဝင်ခဲ့သောရဲဘက်အသိပညာရှင်အတတ်ပညာရှင်များဖြင့်ဖွဲ့စည်းတည်ထောင်ထားခြင်းဖြစ်တယ်လို့ဇူလိုင်လအတွင်းမှအတည်ပြုဖော်ပြပါရတယ်။ရှမ်းပြည်တောင်ပိုင်းမြို့သားများလူမျိုးရေးဖွဲ့စည်း SSNL ၏အဓိကနိုင်ငံရေးရွယ်ချက်မှာနိုင်ငံအာဏာမတရားနှင့်ဖြင့်ရယူထားသောဆီယနာရှင်ပြုတ်ကြရင်နှင့်ပ ပြည်သူလူထုတရလုံးလိုလာသောဖရယ်ပြည်တော်စုကိုအတူတကွတိဆောက်ရေးပင်ဖြစ်ပြီးအဆက်ဆံနယ်လို့အဖွဲ့အစည်းလှုံ့ဆော်ချက်များအနေဖြင့်ရှမ်းပြည်တောင်ပိုင်းတွင်ရှိနိုင်ငံရေးစီရေးဖော်ဆောင်နေသောအစုအဖွဲ့များကြားတွင်စီလုံးညွညွစွာဖြင့်နိုင်ငံရေးပုံသဘောတူညီချက်များပေါ်ထွန်းလာစေရန်ကြိုးပမ်းဆောင်ရွက်သွားမယ်လို့ဆိုပါတယ်ရှင်ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့တော်လရဲ့အကြောင်းပြပြီးမူရည်စေဝါတွေနဲ့စီပွားရှာအမြဲထုတ်နေတာတွေကိုစုံစမ်းဖော်ထုတ်ဖို့ကလေးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ညွှန်ကြားတဲ့သတင်းပဲဖြစ်ပါတယ်။စကိုင်းတိုင်းကလေးခရိုင်တွင်းမှာရှိတဲ့ကလေးမင်းကင်းနဲ့ကလေးဝါမြို့နယ်တို့မူရည်စေဝါကင်းစင်နယ်မြေဖြစ်လာစေဖို့အတွက်တော်လရေးအကြောင်းပြပြီးမူရည်စေဝါတွေနဲ့စီပွားရှာအမြဲထုတ်နေတာတွေကိုစုံစမ်းဖော်ထုတ်ရေးယူဖို့ကလေးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကဒေသတွင်းကအဖွဲ့အစည်းတွေကိုညွှန်ကြားလိုက်ပါတယ်။ကလေးမင်းကင်းနဲ့ကလေးဝါမြို့နယ်တို့မှာရှိတဲ့အဖွဲ့အစည်းအလုံးလိုက်နာဆောင်ရွက်နိုင်ဖို့မြို့သားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနကလေးခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ကထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။အာဏာရှင်အမြင့်ပြည့်ရေးပြည်သူတော်လှန်ရေးဂျာကာလာမှာကိုကျိုးရှာလိုတဲ့စီးပွားရေးသမားတွေဟာတော်လှန်ရေးဖွဲ့စည်းတွေထဲဝင်ရောက်လာပြီးတစ်ဖက်မှာမူရည်စေဝါတွေကိုပုံစံအမျိုးမျိုးနဲ့စီးပွားရှာအမြင့်ထုတ်နေတာတွေကိုစုံစမ်းဖော်ထုတ်ပြီးထိထိရရရေးယူဆောင်ရွက်ရမယ်လို့ဆိုပါတယ်။ဒါကြောင့်တော်လှန်ရေးတပ်ဖွဲ့များတော်လှန်ရေးဘော်များအနေနဲ့မူရည်စေဝါနဲ့ပတ်သက်လာရင်အထူးသတိရှိကြဖို့တော်လရင်ကိုပုံဖြတ်လူတွေနဲ့ရွေးချက်ရှိရှိဖျက်ဆီးလူတွေမိမိတို့အဖွဲ့အစည်းအတွက်ဝင်ရောက်နေရာယူလိုက်ရင်ဘယ်သူကိုမဆိုဖော်ထုတ်ရေးယူကြဖို့တော်လရင်အဖွဲ့အစည်းတွေချွင်းချက်မရှိလိုက်နာဆောင်ရွက်ကြရမယ်လို့ကလေးခံပြည်သူ့ကာကွယ်ရေးအဖွဲ့ကတတိပေးထားပါတယ်။မူရည်စေဝါရောင်းဝယ်ခြင်းဖြန့်ဖြူးခြင်းသုံးစွဲခြင်းဟာပြည်သူတော်လရင်ပုံရိပ်ကိုအကြီးအကျယ်ထိခိုက်စေပြီးပြည်သူထောက်ခံမှုကိုကျဆင်းစေတာကြောင့်တောင်မရှိတော်လင်းအဖွဲ့ကောင်းဆောင်နေနေတဲ့ဒေသတွေမှာရှိတဲ့ပြည်သူလူထုနဲ့ပူးပေါင်းကစုံစမ်းထောက်လှမ်းပြီးဟာခွက်မရှိရေးယူဆောင်ရွက်ရမယ်လို့ညွှန်ကြားထားပါတယ်။မူရည်စေဝါဟာလူသားမျိုးနွယ်စုတစ်ခုလုံးကိုလူညွတ်တော်အောင်ဖျက်ဆီးနိုင်တဲ့အတွက်မူရည်စေဝါနဲ့ပတ်သက်ရင်ခြေအားခံပြီးလိုအပ်သလိုစစ်စစ်ရေးယူဆောင်ရွက်ရမယ်လို့လည်းညွှန်ကြားချက်မှာဖော်ပြထားပါတယ်။ဒါကြောင့်ခီးသွွားတော်လင်းရဲဘော်များ၊တည်ယူပို့ဆောင်ရေးထောက်ပို့တပ်ဖွဲ့များစီဝါကူတန်းကုံတွေများခီးသွွားမိဘပြည်သူများအနေနဲ့ကလေးခရိုင်တွင်းမှာရှိတဲ့ကလေးမင်းကင်းကလေးဝမြို့နယ်တို့မှာခီးသွွားရမယ်ဆိုရင်သက်ဆိုင်ရာတရင်တပ်ဖွဲ့တွေပြည်သူ့အုပ်ချုပ်ရေးဖွဲ့ပအာဖစစ်စေးဂိတ်တွေကတာဝန်ရစစ်ဆေးတဲ့အခါကြည်ပြူစွာနဲ့ပူးပေါင်းပါဝင်ပေးကြဖို့အသိပေးကြေညာထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့တာဂီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနက်ဖြန်ဇူလိုင်လ12ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်ထင်ထင်ကနေတိမ်ထူးထက်နိုင်ပြီးအနောက်တောင်မုတ်တုံလီဟာအားကောင်းရာကနေအားအလုံးကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတခါတည်းရမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေဟာအနောက်အနောက်တောင်ဘက်ကနေတနအီကမိုင်30ကနေ35မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထစ်ချုံရွာနိုင်ပါတယ်။ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ဗီဒီယို NUG ကိုနားဆင်နေကြတာပါရှင်ခုဆက်လက်ပြီးຫນွေဥပန်ကနေပြီးတော့ USD ကိုလွယ်တကူကင်ဆောင်နိုင်တဲ့အကြောင်းကိုတင်ဆက်ပေးပါအောင်မယ်ရှင
် Hello ကိုသိမ့်မဟိ
ဟာမတ်တန်မဆက်စပူအဆက်ထူးလို့ပါလားဘာတွေ мян ထူးနေပြီတော့ဗျ
ထူးတာပေါ့တော့ဟိုကိစ္စကြားပြီဗလား
အော်ဟိုဆယ်လီဒီဟိုဟာဖြစ်ကြတဲ့သတင်းလားကြားပြီပြီပေါ့ဗျာတကယ်တော့အားလုံးဟာတော်လန်ရေးကိုပဲတဲတဲ့ရှေ့ရှုပြီးသွားကြဖို့လိုသဗျ။ဟ
ေးလောက်ပြန်ပြီကိုသိမ့်မော်ကလည်းဘာရီလာပြောနေပြန်ပြီလဲမသိ။ဆယ်လီတွေဆက်တလီတွေနဲ့ဘာမှမဆိုင်ပါဘူးတော့။အခုခါကမအားလားထိမ့်ချုပ်ထားတဲ့ US ဒေါ်လာကို SDB မှာလွတ်လွတ်လပ်လပ်ထည့်နိုင်ထုတ်နိုင်စုနိုင်တော့မယ်အကြောင်းပါတော့
။ဟေးဟေးသိမ့်မော်ဟာအမြင်နောက်ကျမနေတော့ဘူးမတန်ကြီး။အဲ့ဒီကိစ္စကိုတော့ခရီးစီတွင်းကြကိုတိထားပြီးပြီဗျ။
ဟာတဲဟုတ်ပါလားမတန်တောင်တိတိချာချာမသိသေးဘူးရှင်းပြပေးပါဦ
းအဲရှင်းပြရရင်စကစကဒေါ်လာအငမ်းမရဖြစ်နေတာကြောင့်ပြည်တွင်းမှာဒေါ်လာတွေဝယ်ဖို့ခက်ခဲတော့ဈေးတွေကတက်နေမရှူနိုင်မကယ်နိုင်ဖြစ်နေတဲ့အချိန် SDB မှာတော့ဒေါ်လာတွေကိုအလွဲတကူဝယ်လို့ရနေပြီပေါ့ဗျာ
ကြမ်းရတာအားရစရာပဲကိုသိမ့်မောင်ကြီးဆက်ပါဦ
း SDB အကောင့်ရှိထားရုံနဲ့ကိုယ့်ရဲ့မြန်မာကျပ်ငွေကို SDB တဲကို RM နဲ့ချိတ်ဆက်ငွေသွင်းပြီး ဒေါ်လာတွေမကဘဲနိုင်ငံခြား currency 10မျိုးကိုစိတ်ကြိုက်ပမာဏနဲ့အလွေတကူလဲလှယ်လို့ရတော့မှာပြို့နောက်ပြီး SDB တဲ့လဲလှယ်ပြီးသား USD ငွေကြေးကိုလည်းလာစဉ်နှစ်စဉ်အတိုးယူပြီးစရင်းတွေလည်းအဲ့လိုရတာမို့ဒေါ်လာပေးရင်ဒေါ်လာတိုးမှာနော်ပြည်တွင်းဘဏ်တွေမလုံနိုင်တဲ့ထူးခြားချက်အဖြစ် SDB တဲ့ကဒေါ်လာတွေကို USDT အဖြစ်နဲ့လဲ crypto exchange တွေပေါ်မှာလွှဲပြောင်းသုံးဆွဲလို့ရအောင်မှာပ
ါရှင်းလက်စာနဲ့USDT ဆိုတာဘာလဲဆိုတာပါဆက်ရှင်းပေးပါဦးတော့
USDT ဆိုတာက US ဒေါ်လာနဲ့တူညီတဲ့ဈေးနှုန်းနဲ့အမြဲတည်နေတဲ့ stable coin တစ်မျိုးပါ stable coin ဆိုတာကတော့ဈေးအတက်အကျငြိမ်တဲ့ digital ငွေကြေးပေါ့ဗျာ USDT ပိုင်ထားရင်တော့ဇာကာဇာကဘလို့မှလိုက်နှောက်ရှက်လို့မရတော့တာမို့ကိုယ်ပိုင်ဆိုင်မှုဟာကိုယ်အတွက်အပဲဖြစ်လာတော့မှာပါဗျို
့ဟေးဟုတ်တယ်နော်ဒါကိုဆောင်ကျင်းပေးနိုင်တာSDB တခုပဲရှိသေးတော့မင်းပန်ထက်ငါဘန်ကပုံမိုက်တယ်ငါဘန်ကပုံမိုက်တယ်လေဖြစ်ကုန်ပြီပေါ့
သိဟုတ်တာပေါ့ဗျာနောက်ပြီး USDT ဝယ်ပြီး SDB တဲ့ကိုကဘာကျော် crypto exchange တွေဖြစ်တဲ့ Binance, Bybit, Bitget တို့ကနေတဆင့်ဓာတ်ရိုက်ထည့်သွင်းအသုံးပြုနိုင်တဲ့အကျဉ်းလွတ်လွတ်လပ်လပ်လေးချိတ်ဆက်ရောင်းဝယ်လို့ရပါသေးတယ်ဗျာဒီဘန်လောက်မိုက်တဲ့ဘန်ဘယ်ဘန်ရှိအောင်မလဲဗျာ
မိုက်ပါတော့မိုက်ပါဒါနဲ့ကိုသိမ်းပါရော US dollar ဘလောက်များဘန်ထဲမှာစုထားနိုင်ပြီတော
့အထင်မသေးနဲ့မတန်ကြီးအခုအန်းငါရတဲ့ 0.03 ဒေါ်လာကြီးတောင်ပိုင်ဆိုင်နေပြီမို့မကြခင် USDT တွေအများကြီးရောင်းနိုင်ဝယ်နိုင်တော့မပြောအဲ့ဒီကြရင်တော့လာမင်းတို့ကျဲစင်တို့တွေမကဂျာကြီးပါအန်းလို့ရပြီဗျာ
ကောင်းပါလေကိုသိမ့်ပါရေ
Video Energy မှဆက်လက်တန်လှန်ပေးနေပါတယ်ဆက်လက်နာဆင်ကြရမှာကတော့ Dollar SE ခန္ဓာဖြစ်ပါတယ်မောင်လူမွေရေးသားထားတဲ့နှလုံးသားရှုမျှော်ခြင်းပျောက်ဆုံးခြင်းလို့အမည်ရတဲ့ SE ကိုတော့ရန်နိုင်ကဖတ်ကြားပေးมาပဲဖြစ်ပါတယ်ရှင
်နှလုံးသားရှုမျှော်ခြင်းပျောက်ဆုံးခြင်းဇူလိုင်လ10ရက်နေ့ဆရာမောင်သာချိုဆုံးတယ်ဆရာကင်ဆာယောဂခံစားနေရကြောင်းမောင်လူမွေမသိခဲ့ပါမောင်လူမွေမြန်မာစာပေလောကနဲ့အဆက်ပြတ်နေတာကြားပါပြီခင်မင်နဲ့ဆရာသမားတငယ်ချင်းတွေကိုလည်းမဆက်သွယ်ဖြစ်ပါမောင်လူမွေမှာပြောစရာစကားတွေအများကြီးရှိပေမဲ့သူတို့ဘက်ကနားထောင်ဖို့အဆင်မပြေမှာကိုစိုးရိမ်နေကြောင်းဖြစ်ပါလေဆရာမောင်သားချိုဟာအဆင်တန်းလဲမြင့်လူတိုင်းလဲနားလည်နိုင်တဲ့ကြ བྱ ာခံစားမှုဆောင်းပါးတွေကိုရေးခဲ့သူပါဆရာရဲ့ကြ བྱ ာခံစားမှုဆောင်းပါးတွေကြောင့်ကြပြပင်လေကိုလှေကလေးနဲ့သွားကြည့်ခဲ့တဲ့သူတွေတည်းမောင်လူမွေးတယောက်လည်းပါဝင်ပါလေ။နောက်ဆရာရေးတဲ့ကြပြဆရာစာရေးဆရာတွေရဲ့ရုပ်ပုံလာတွေထင်းကနေထင်းကနေခဲကျစ်စာပကြီးတွေဟာကျွန်တော်တို့စာပေသမားတွေဝယ်သိမ်းရတဲ့စာအုပ်ဖြစ်ပါလေ။နောက်တနိုင်ငံလုံးကအိမ်တိုင်းဝယ်ပြီးဖတ်ရှုသင့်တာကတော့ဆရာရဲ့သမီးဖတ်ဖို့နှလုံးသားရှုမျှော်ခြင်းများစာအုပ်ဖြစ်ပါလေ။ဒါပေမဲ့စာမဖတ်ကြတဲ့ကျွန်တော်တို့နိုင်ငံမှာတအိမ်တအုပ်မပြောနဲ့တရွာတအုပ်တောင်မှမရှိပါဘူး။စာမဖတ်တဲ့သူတွေကတော့ဆရာကိုအဟောပြောကောင်းတဲ့ဆရာကြီးအဖြစ်အမှတ်ရနေကြမှာဖြစ်ပါလေ။စာမဖတ်တဲ့နိုင်ငံမှာစာဖတ်ကြဖို့အသိပညာရှာကြဖို့နိုင်ငံရေးမျက်စိပွင့်ကြဖို့ကိုစာရေးဆရာတွေဟာနိုင်ငံပတ်ပြီးအပေါက်အောင်ဟောခဲ့ကြရပါလေ။ခုဒေါ်လာရင်းကြီးဖြစ်လာတာဟာဟောပြောခဲ့ကြတဲ့စာရေးဆရာတွေရဲ့အားထုတ်မှုတွေပါတယ်ဆိုတာမောင်လူမွေးလက်ခံပါလေ။ဒါပေမဲ့စာပေဟောပြောပွဲတွေကြီးပဲလုပ်ပြီးစာမဖတ်ခဲ့ကြတော့စိမိတို့နဲ့ယောဂယာယီတက်တာအောင်ကုတဲ့အဆင်ပဲရောက်ခဲ့တယ်ဆိုတာလဲသတိပြုကြစေချင်ပါလေ2017ကာလပိုင်းရန်ကုန်မှာဆရာမောင်သာချုံနဲ့မောင်လူမွေး3-4ချိန်ဆုံပါလေဆုံတိုင်းလဲဆရာကနေရီမှာစာဖတ်အားကောင်းမကောင်းမင်းမြတ်တက်ပြီးစာကြည့်တိုက်ရှိတဲ့မြို့ရော်လေးအကြောင်းကြားရင်2000အားရဖြစ်တတ်ပါလေစာရေးဆရာလည်းဖြစ်တက်ကတော်ဆရာလည်းဖြစ်တော့ဆရာဟာလူငယ်တွေကိုသိစာဖတ်စီခြင်းနဲ့မြို့ရွာတွေမှာစာကြည့်တိုက်တွေဖွံ့ဖြိုးစေခြင်းနဲ့ခုတော့ဆရာလည်းဆုံးပြီဆရာဖြစ်စေခြင်းနဲ့နိုင်ငံတော်ဆရာဖြစ်စေခြင်းနဲ့လူအဖွဲ့အစည်းဟာပျက်စီးယိုယွင်းခဲ့ပါပြီစာမဖတ်ကြတဲ့နိုင်ငံမှာနှလုံးသားရှုမျှော်ခြင်းတွေပျောက်ဆုံးခဲ့ပါပြီလူအဖွဲ့အစည်းကနေပျောက်ဆုံးသွားတဲ့နှလုံးသားရှုမျှော်ခြင်းတွေမျိုးဆက်သစ်တွေအတွက်တတ်နိုင်သလောက်ပြန်ယူပေးမလို့တောချောင်းဆရာမောင်လူမွေးတယောက်စူးစမ်းနေပါတယ်ဆရာခင်ဗျာမောင်လူမွေ
း
Radio NUG ရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်လေးနဲ့တိုင်းသားဘာသာစကားအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ KNK ဘာသာနဲ့တပတ်အတွင်းသတင်းများကိုခုရယ်ကတင်ပြပေးပါမယ်ရှင်။
ဘောမုပ္ပစီလောပြီတမှုပစီကိုညာရှုခဲရီဒီယိုအန်ယူဂျီတမျိုးကိုရီကြရင်နဟိဆုတိလူပဲစီနာကရလင်းငုံနပါဘာမာခုရဲနုပြန်ဂလူရရီကြရင်နမှာကရလီကေဖရက်ဒူနီယာဟိဆုနီဒီအငဲကောင်းစီ KSCC နာဟိုတယ်လေဗီဒူအပလက်ကိုအရှိခဲလေပတရီနီဒီတိကီရီအငဲလေဒညာပရော့ချူနီဒီအငဲနာလေကျူရာတာနီတူတမီအကလကလုကော်မတီစီလက်မြထေတညာနီဒီလူအရီကြရင်နဟိဆုတိလူပဲစီပါကီယာလီကေဖရက်ဒူနီယာဟိရှူနီတီအငဲကောင်းစီ KSCC နာဟိုတယ်လေဗီဒူအပလက်ကိုအရှေခဲလေပတရီနီဒူတီကီရီအငဲနာလေချီဒါတာနီဒူအကလက်အကလိုတေမီကော်မတီစီရင်နာရောဝေဂျူလိုင်းလေငင်းငီရင်နမြတ်ချီနီဒီလိုပင်အွန်လိုင်းနဲ့တတော့ဟင်နမစင်ငင်းနီဒူလေမြတ်ထေတင်ညာနီဒီလိုနဲ့အခဲဟိုတယ်လေဗီဒူအလစ်ချူရာတာနီဒူတေမီအကလက်အကလိုကော်မတီစီရင်နာမာဟိုတယ်လေတော်ဆူအပလက်ကိုအရှိခဲတီကီရီအငဲအလိမေနီဒီတမေအကလကလိုစီနာအစီလက်ဂျူရာတာနီဒီတမေအကလကလိုစီနအဒညာနီဒီလူဖုန်စီအလိဒညာနီဒူလူအခုရင်နကြာလီကေဖေဒညာဟိဆူနီဒီအငဲကောင်းစီတကီရင်နာရောအရှုတရကခေအငဲနီဒီလူဖုန်စီတီချန်ဒီငဲနီဒီစီဒညာကခေအငဲနီဒီလူဖုန်စီအမေနီဒီဟိနမစင်ငိနီဒီနေတူတူကီယာလီကေဖရက်ဒင်ညာဟိရှင်နီဒီအငဲကောင်းစီရင်နာရောအစီလင်းများချီနီဒီတင်များချီစီတင်များရှူနီဒီချီကီရီအငဲစီနုအဒင်ညာကခိုင်ငင်းနီဒီလူဖုန်ဟိနမစင်ငင်းနီဒီနာတရီတက်ယာရင်နာဗရဲအလေးရှားပါပဲနီကြတူဖာဆော်ဗီမူခါလိုက်ရတရဲဆူရှင်နာလွေတန်ရဲ့နဲ့အထဟိချီကေအလီမီထီနီဒီတခြားတဲ့ပါကဆပ်ဖို့တဖူရင်အခက်တာပဲနီကြတူဖုန်ကီယာလီကေတခြားတဲ့ပါအပရမိုလေဒီထီလူနီဒီရီကြရင်ဟေဆူထီလူပဲစီပါဦးနီဒီဘေဖာဆာဗီမူကလိမတ်အပရမိုစီလေဦးနီဒီခါလီခါလိုက်ရတရဲဆူရှင်နာလွေနာခါလိုက်ရတရဲဆူရှင်နာညာခါလီရင်ကီယာလီကေတခြားတဲ့ပါအပရမိုစီရင်တော့အနာနီရီနေရှင်နာညာနာဂျွန်လဲနီရှင်နာညာညီရင်အစာပါလူနီဒီဖုန်ထအနာလီရီနေရှင်နာညာနာဂျွန်လဲအငေးဆူရှိရင်အစာပါဘေနီကြတူခလာယတရဲဆူရှင်နာလူတန်ရဖုန်ဒစ်ချီလူနီဒီမီရာအရိယာရင်နာပဲ။ဦးနီဒီဘေဖာဆာဝီမအစီလေးစာပါလူနီဒီဘေတယင်းညေကနအခဲဒူနီဒီခုညာလေမအပလိုမူစီရင်တော့အနွေနီဒီကစဖို့ပုတ္တချေအစာပါဂျူနီဒီဖုနာမာဒီလူထင်းနီဒီရင်နာပဲ။အနာလီရီနေရှင်နာညာနာဂျွန်လိုက်လဲငင်းငယ်မောလီတမှုအခဲရင်နပါစာဝိမှုတခြားတဲ့ပါခါလေအလိဟခေတာနီတီကစဖောရှင်ယာပလော့တူလူခုအစခေယင်းနကီယာလီကေတခြားတဲ့ပါအပလမှုစင်နာရောအစပါကခေရှိနီဒီလူဖုနာအခေဟေချီကေလေမေချီနီဒီကစဖောယင်းနအခေတာပဲနီကြတဲ့တဖူဖုနာစင်ယင်းနီဒီဘေးအလိခေကခေရှိနီဒီလူဖွင့်နာရောအတာပြင်းနီကြတဲ့ကစဖောယင်းနမကီယာလီကေတခြားတပအပလိုမူစီရင်တော့အနာနီရီနေရှင်နာညာနာဂျူလိုင်းလက်စင်းငယ်မော်တော်ကွင်းငယ်မအခဲရင်နအများချီနီဒီဘေဖာဆောင်ဗီမူတဗီတဝါခါလီဖုနာအထအလိခေဘေနီဒီကဆပေါအပိကန်နီဒီအရီရိုစီနာဖေဗေနီဒီကဆပေါငီဖရအလိုရင်နအများချီနီကဒီလူဖုနာဒီလူချီနီဒီရင်နာပဲကီယာလီကေကိုတခြားတပအပလိုမူစီရင်နာမှာကလိမန်အပလိုမူစီအလိရှာပါနီဒီနာကဆပေါစီတတို့အဂျီရီနိုရှာပါနီဒီနော်ရှင်နယ်ပရိုဒူစီအိုအနီဒီဖွင့်နာရောအစီအနာမှာအဂျီရီရှာပါကခေရှင်နီဒီဖွင့်နာပါဒီလူထင်းနီဒီဖွေဟိနမှာစင်ငင်းနီဒီနာတရီတက်ကြရင်နာပဲခုညာဟိဆိုထေလိုပဲစီရေဒီယိုအန်ယူဂျီသနွေကိုရီကမှာထွင်းနီကြလိပဲဟောညတာနီဒီပွားမဖက်စီလောပလီအမှုရရတွေ့တဲ့စေနီလောဒီပုနတ်တဖဲပါနီတဲ့ဝီတတရီ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တက်မ90 MHz ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တက်မ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကစုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။